ကဲတင်ခြင်းရရှိကြောင်းကိုယ်တိုင်သိနိုင်ပါသလား။တန့်ရှင်းသောဝိညာဉ်တော်စမ်းသပ်ခြင်းအကြောင်းကိုဝင့်ငှသွားမှာဖြစ်ပါတယ်။ယေရှုခရစ်တော်ကိုကဲတင်ခြင်းအဖြစ်ယုံကြည်လက်ခံသောသူတိုင်းထာဝရဘုရားပေးသနာတော်မူသောအခွင့်နဲ့ထာဝရအသက်ကိုရရှိကြောင်းကိုယ်တိုင်သိနိုင်ပါတယ်။ကဲတင်ခြင်းရရှိကြောင်းကိုယ်တိုင်စမ်းသပ်ပြီးတော့သိနိုင်တဲ့နည်းလမ်း၃မျိုးကိုကျွန်တော်ဝင့်ငှခဲ့ပြီးဖြစ်ပါတယ်။အခုဝိညာဉ်တော်စမ်းသပ်ခြင်းအကြောင်းကိုဝင့်ငှပါမယ်။ကယ်တင်ခြင်းရရှိသောသူတိုင်းတန့်ရှင်းသောဝိညာဉ်တော်ကိုရရှိကြောင်းတိယောအခိုင်3အငယ်24နဲ့တိယောအခိုင်5အငယ်23တို့မှာအခုလိုအတိအလင်းဖော်ပြထားပါတယ်။ပညာတော်တို့ကိုစောင့်ရှောက်သောသူသည်ဖယားသခင်၌တည်၏ထိုသူ၌လည်းဖယားသခင်တည်တော်မူ၏ငါတို့အားပေးတော်မူသောဝိညာဉ်တော်ကိုငါတို့သည်အမိပြု၍ဖယားသခင်သည်ငါတို့၌တည်တော်မူသည်ကိုသိရကြ၏ဖယားသခင်သည်ဝိညာဉ်တော်ဤကျေးဇူးကိုငါတို့အားပေးတော်မူသောကြောင့်ငါတို့သည်ဖယားသခင်၌တည်သည်ကို၎င်းဖယားသခင်သည်ငါတို့၌တည်တော်မူသည်ကို၎င်းသိရကြ၏လို့အတိအလင်းဖော်ပြထားပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာစစ်မှန်သောယုံကြည်သူတို့ကိုတန့်ရှင်းသောဝိညာဉ်တော်ကိုဖယားခင်ပေးတော်မူကြောင်းအတိအလင်းပြောထားပါတယ်ကယ်တင်ခြင်းရရှိကြောင်းကျွန်တော်တို့ကိုယ်တိုင်သိနိုင်တဲ့နည်းလမ်းတစ်ခုကတော့တန့်ရှင်းသောဝိညာဉ်တော်ကိုကျွန်တော်တို့ရရှိခြင်းရှိမရှိကိုယ့်ကိုယ်ကိုစမ်းစစ်ခြင်းဖြစ်ပါတယ်။တန့်ရှင်းသောဝိညာဉ်တော်ကိုကျွန်တော်တို့ရရှိကြောင်းဘယ်လိုသိနိုင်သလဲ။အဖြေကတော့တိယောအခိုင်3အငယ်24မှာအခုလိုတွေ့ရပါတယ်။ပညာတော်တို့ကိုစောင့်ရှောက်သောသူသည်ဖယားသခင်၌တည်၏ထိုသူ၌လည်းဖယားသခင်တည်တော်မူ၏ငါတို့အားပေးတော်မူသောဝိညာဉ်တော်ကိုငါတို့သည်အမြင်ပြု၍ဘုရားသခင်သည်ငါတို့၌တည်တော်မူသည်ကိုသိရကြ၏လို့တွေ့ရပါတယ်။တန်ရှင်းသောဝိညာဉ်တော်ကိုကျွန်တော်တို့ရရှိခြင်းရှိမရှိကျွန်တော်တို့သိနိုင်တဲ့နည်းလမ်းမှာပညာတော်တို့ကိုစောင့်ရှောက်သလားဆိုတဲ့အချက်ပါပဲ။စစ်မှန်သောယုံကြည်သူဒါမှမဟုတ်ကယ်တင်ခြင်းရရှိသောသူဟာခရစ်တော်ရဲ့ပညာတော်တို့ကိုစောင့်ရှောက်တဲ့အကြောင်းအရင်အပတ်တွေမှာကျွန်တော်ဝင်ခဲ့ခဲ့ပါတယ်။မမေ့ကြမလားတော့မသိဘူး။ဘုရားသခင်ပညာတော်တို့ကိုစောင့်ရှောက်တယ်ဆိုတာဘုရားသခင်ပညာတော်ဟာယုံကြည်သူရဲ့လမ်းပြဖြစ်နေခြင်းကိုဆိုလိုကြောင်းကျွန်တော်ဝင်ခဲ့ခဲ့ပါတယ်။ဘုရားသခင်ပညာတော်တို့နဲ့အညီအသက်ရှင်ခြင်းနဲ့ဆန္ဒဟာစစ်မှန်သောယုံကြည်သူရဲ့အကြီးမားဆုံးသောဆန္ဒဖြစ်ပါတယ်။ကယ်တင်ခြင်းရရှိတဲ့သူကမင်းမင်းရဲ့နေပုံထိုင်ပုံဟာခရစ်တော်ရဲ့ပြည့်ညတ်တော်တို့နဲ့မကိုက်ညီတဲ့အကြောင်းသိရှိခဲ့ရင်ပြုပြင်သင့်တဲ့အရာလှုပ်သင့်လှုပ်ထိုက်တဲ့အရာတွေကိုလှုပ်ဆောင်မှုအစင်သင့်ရှိနေတယ်။ဒါဟာတန့်ရှင်းသောဝိညာဉ်တော်ရရှိကြောင်းသက်သေဖြစ်ပါတယ်။တန့်ရှင်းသောဝိညာဉ်တော်ကိုရရှိတဲ့သူရဲ့အကြီးမားဆုံးသောဆန္ဒဟာခရစ်တော်ရဲ့ပြည့်ညတ်တော်တို့နဲ့အညီနေထိုင်အသက်ရှင်ခြင်းဖြစ်ပါတယ်။ဒါဆိုရင်ယုံကြည်သူတို့ကပညာတော်တို့ကိုအမြဲတမ်းနာခံလိုက်လျှောက်ပါသလား။အဖြေကတော့အမြဲတမ်းနာခံလိုက်လျှောက်ခြင်းမရှိဘူး။ဘာဖြစ်လို့အဲ့လိုဖြစ်ရတာလဲဆိုရင်ယုံကြည်သူကျွန်တော်တို့ရဲ့ဝိညာဉ်ဟာအပြစ်ကနေရွေးနှုတ်ကယ်တင်ခြင်းကိုအပြစ်အဝခံရပြီဖြစ်တော်လဲ။ကျွန်တော်တို့ရဲ့ဇာတိကိုခန္ဓာကြတော့ရွေးနှုတ်ခြင်းကိုမခံရသေးဘူး။အပြစ်တရားရဲ့စိုးမိုးမှုအောက်မှာရှိနေသေးတယ်။ယေရှုခရစ်တော်ကိုကျွန်တော်တို့ရဲ့ကယ်တင်ရှင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာကျွန်တော်တို့ဟာကယ်တင်ခြင်းခံရပါတယ်။ကျွန်တော်တို့ကယ်တင်ခြင်းခံရတဲ့အချိန်မှာကျွန်တော်တို့ရဲ့ဝိညာဉ်ဟာဖခင်သခင်တကူတော်အဖြစ်ဒုတိယမွေးခြင်းကိုခံရပြီးအသက်ပြုပြင်သောလူသစ်ဖြစ်လာပါတယ်။နှစ်ကောအခိုင်းငါးအငယ်18မှာအခုလိုပြောထားပါတယ်။လူမည်သည်ကခရစ်တော်၌ရှိလျင်အသက်ပြုပြင်သောတရားဖြစ်၏ဟောင်းသောအရာတို့သည်ပြောင်းလဲ၍ခတ်သိမ်းသောအရာတို့သည်အသစ်ဖြစ်ကြပြီ။အသစ်ပြုပြင်သောတရားဝါဆိုတာကျွန်တော်တို့ရဲ့ဝိညာဉ်ဖြစ်ပါတယ်။အသစ်ပြုပြင်ခြင်းကိုခံရတဲ့ကျွန်တော်တို့ရဲ့ဝိညာဉ်ကိုယောမအခိုင်း9အငယ်22နဲ့နှစ်ကောအခိုင်း၄အငယ်16တို့မှာအတွင်းလို့ပြောထားပြီးကောလောသဲအခိုင်း3အငယ်30နဲ့အဖက်အခိုင်း၄အငယ်24တို့မှာလူသစ်လို့ခေါ်ပါတယ်။အသစ်ပြုပြင်ခြင်းကိုခံရတဲ့ယုံကြည်သူတို့ရဲ့ဝိညာဉ်ဟာထာဝရအတွက်ကယ်တင်ခြင်းကိုခံရပြီးအပြစ်ကင်းစင်တယ်။အပြစ်ကိုယုံရှာမုန်းတီးတယ်။ခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုအမြဲတမ်းနှစ်သက်တယ်။ယုံကြည်သူကျွန်တော်တို့ရဲ့ဇာတိပဂတိကြတော့ရွေးနှုတ်ခြင်းကိုမခံရသေးတဲ့အတွက်ပြောင်းလဲခြင်းမရှိဘူး။ငကူမူလအတိုင်းပဲရှိတယ်။ဇာတိအရာတွေကိုနှစ်သက်မြဲနှစ်သက်နေတယ်။ ဇာတိပဂတိဆိုတာကျွန်တော်တို့ရဲ့မွေးရပါသဘောတဘာဝကိုဆိုလိုတာဖြစ်ပါတယ်။တမာကျမ်းစာမှာအဲ့ဒါကိုလူဟောင်းလို့လည်းခေါ်ပါတယ်။ယုံကြည်သူကျွန်တော်တို့မှာကယ်တင်ခြင်းကိုကျွန်တော်တို့ရရှိပြီးတဲ့နောက်အလိုဆန္ဒခြင်းသဘောတဘာဝခြင်းမတူညီတဲ့လူသစ်နဲ့လူဟောင်းဆိုတာရှိလာပါတယ်။သဘောတဘာဝခြင်းအလိုဆန္ဒခြင်းမတူညီနိုင်တဲ့ယုံကြည်သူတို့ရဲ့လူသစ်နဲ့လူဟောင်းတို့ဟာယုံကြည်သူတို့ရဲ့အတွင်းထဲမှာစိုင်းပြိုင်တိုက်လှန်နေကြပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ယောမဩဝါဒစာအခိုင်း6နဲ့အခိုင်း9တို့ကိုလေ့လာရင်ပို့ပြီးတော့နားလည်နိုင်ပါလိမ့်မယ်။ယောမအခိုင်း9အခန်းငယ်19ကနေပြီးတော့25ကြားမှာပေါလုကအခုလိုဝန်ခံပြောဆိုထားပါတယ်။ငါသည်ကြင့်ကြင်သောအကျင့်ကောင်းကိုမကျင့်ကျင်သောအကျင့်ဆိုးကိုကျင့်၏ထို့သို့ငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ထို့သို့ကောင်းသောအကျင့်ကိုငါကျင့်ကျင်သောအခါမကောင်းသောအကျင့်ကိုကျင့်စေရသောတရားကိုငါတွေ့၏ငါသည်အတွင်းလိုအားဖြင့်ဖျားသခင်၏ပြည့်ညတ်တရားတော်ကိုနှစ်သက်၏သို့တော်လည်းငါကိုယ်အင်္ကာများ၌ရှိသောတရားတစ်ပါးသည်စိတ်ဝိညာဉ်တရားကိုစိုင်းပြိုင်တိုက်လှန်သဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖမ်းသွာအနှံသည်ကိုငါမြင်၏ငါသည်ညဉ့်ညင်သောသူဖြစ်ပါသည်တကားဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်းငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်၏ကျေးဇူးတော်ကြီးလှပ်ပေ၏ထို့သို့စိတ်ဝိညာဉ်အားဖြင့်ဘုရားသခင်၏တရားတော်အလိုသို့၎င်းဇာတိပကတိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏စင်မှန်သောယုံကြည်သူတို့ဟာဘုရားသခင်ပြည့်ညတ်တော်တို့ကိုအမြဲတမ်းစောင့်ရှောက်တတ်တယ်။သို့သောတခါတရံဇာတိပကတိအလိုတို့လိုက်ပြီးအပြစ်လောက်တတ်တယ်။တစုံတယောက်သောသူကသူဟာယုံကြည်သူဖြစ်ပြီးတဲ့နောက်အပြစ်လုံးဝမလောက်တော့ဘူးလို့ပြောခဲ့ရင်အဲ့ဒီလူဟာမှုသာဝါဒကိုသုံးသောသူဖြစ်တယ်။တိယောအခိုင်1အငယ်10ကနေ30ကြားမှာအခုလိုဖော်ပြထားပါတယ်။ကိုအပြစ်မရှိဟုငါတို့သည်ဆိုလျင်ကိုလှည့်ပြကြ၏ငါတို့၌သစ္စာတရားမရှိကိုအပြစ်တို့ကိုဖော်ပြတောင်းပန်လျင်ငါတို့အပြစ်များကိုလွတ်၍ဒုစရိုက်ရှိသည်မျှနှင့်ကင်းစင်စေခြင်းဟာဖယားသခင်သည်သစ္စာတရားနှင့်၎င်းပြောင်းမတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဒုစရိုက်ကိုမပြုတ်ပြီဟုငါတို့သည်ဆိုလျင်ဖယားသခင်ကိုမှုသာအပြစ်တင်ကြ၏နှုတ်ကပတ်တော်လဲငါတို့၌မရှိလို့အတိအလင်းဖော်ပြထားပါတယ်ယုံကြည်သူကျွန်တော်တို့ဟာမပြည့်စုံကြပါဘူးဒါပေမဲ့ကျွန်တော်တို့အပြစ်လုပ်မိတဲ့အခါမှာကျွန်တော်တို့ရဲ့အထဲမှာကျိန်းဝတ်တော်မူသောဝိညာဉ်တော်ဖခင်ကကျွန်တော်တို့ရဲ့အပြစ်ကိုဖော်ပြတော်မူပြီးအလိုတော်လမ်းသို့ညွှန်ပြပို့ဆောင်တော်မူပါတယ်တစုံတစ်ယောက်သောသူကယေရှုကိုယုံကြည်ပါတယ်တကယ်ကိုယုံကြည်ပါれဆိုပြီးတော့ဖယားသခင်မကြိုက်မှန်းသိတဲ့အပြစ်ဒုစရိုက်တွေကိုအလစ်အထအဖြစ်လိုလိုလားလားလုပ်နေပြီးတော့နောင်တတန်ဝင်ကလည်းမရစိတ်နှလုံးကြေကွဲခြင်းလည်းမရှိအပြစ်ဒုစရိုက်ဘဝမှာပဲဆက်လက်ပျော်ပါနိုင်တယ်ဆိုရင်အဲ့ဒီလူဟာကယ်တင်ခြင်းရရှိတဲ့သူမဖြစ်နိုင်ပါဘူးကယ်တင်ခြင်းရရှိသောစစ်မှန်သောယုံကြည်သူဟာအပြစ်လုပ်မိတာမှန်ပေမဲ့အပြစ်ကိုအလစ်အထအဖြစ်ထက်ခါတလဲလဲမလုပ်ဘူးအပြစ်မှာပျော်မွေ့ခြင်းမရှိဘူးဘာဖြစ်လို့လဲဆိုရင်ယုံကြည်သူတို့ရဲ့အတွင်းနှလုံးသားထဲမှာတန့်ရှင်းသောဝိညာဉ်တော်ဖခင်ကျင်းဝတ်တော်မူသောကြောင့်ဖြစ်ပါတယ်ဒါဟာယုံကြည်သူနဲ့မယုံကြည်သူတို့ရဲ့ခြားနားချက်ဖြစ်ပါတယ်တန့်ရှင်းသောဝိညာဉ်တော်ဟာယုံကြည်သူတို့ရဲ့အထက်မှာဘယ်တော့ကကျင်းဝတ်တော်မူသလဲဆိုရင်အဖက်ဩဝါဒစာအခိုင်း1အငယ်73မှာအခုလိုကျွန်တော်တို့ကအတိအလင်းပြောပြထားပါတယ်။သင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်အရှင်သောအေးဝံဂေလိတရားတည်းဟူသောတမာတရားကိုကြားနာရ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂတိတော်နှင့်အရှင်သောတန့်ရှင်းသောဝိညာဉ်တော်၏တစိုက်ခတ်ခြင်းကိုခံရကြပြီလို့အတိအလင်းပြောထားပါတယ်။ကယ်တင်ခြင်းအကြောင်းနှင့်အရှင်သောအေးဝံဂေလိတရားဆိုတာခရစ်တော်ရဲ့ကယ်တင်တော်မူခြင်းတည်င်းကောင်းကိုဆိုလိုပါတယ်။ဖယားသခင်သားတော်ယေရှုခရစ်တော်ဟာကျွန်တော်တို့အပြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူပြီးတကြိုချင်းကိုခံရပြီးမှသုံးရမြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဖယားယနေ့အသက်ရှင်တော်မူသောဖယားသူကိုယုံကြည်သောသူတိုင်းကိုကယ်တင်တော်မူသောဖယားဖြစ်တော်မူပါれ အဲ့ဒါကိုယေရှုရဲ့ကယ်တင်တော်မူခြင်းသတင်းကောင်းလို့ခေါ်ပါတယ်။ထိုခရစ်တော်ကိုယုံကြည်ပြီးမှဂတိတော်နဲ့ရှင်သောတန့်ရှင်သောဝိညာဉ်တော်ဤတစိုက်ခတ်ခြင်းကိုခံရကြပြီလို့ဆိုတာဤဝန်ကြီးလေးတရားကိုကျွန်တော်ကြားနာပြီးခရစ်တော်ကိုကျွန်တော်ရဲ့ကယ်တင်ရှင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာတန့်ရှင်သောဝိညာဉ်တော်ဟာကျွန်တော်ရဲ့စိတ်နှလုံးထဲမှာကိန်းဝတ်လာတဲ့အကြောင်းပြောနေခြင်းဖြစ်ပါတယ်။တန့်ရှင်သောဝိညာဉ်တော်ဟာကျွန်တော်ရဲ့စိတ်နှလုံးထဲမှာဘယ်အချိန်အထိကိန်းဝတ်တော်မူမှာလဲ။အဖက်အခိုင်း1အငယ်14မှာအခုလိုဖော်ပြထားပါတယ်။ပိုင်ထိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနဲ့ရွေးနှောက်တော်မူခြင်းတို့မရောက်မီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေ၏ဆရာဖြစ်တော်မူ၏။ဒီကြမ်းကြအရတန့်ရှင်သောဝိညာဉ်တော်ဟာယုံကြည်သူကျွန်တော်တို့သိတဲ့အထိယုံကြည်သူကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာကိန်းဝတ်တော်မူမဲ့အကြောင်းအတိအလင်းပြောထားခြင်းဖြစ်ပါတယ်။အဖက်အခိုင်းလေးအငယ်30မှာလည်းအဲ့ဒီအတိုင်းပြောထားပါတယ်။ယုံကြည်သူတို့ရဲ့အတွင်းနှလုံးသားထဲမှာတန့်ရှင်သောဝိညာဉ်တော်ကိန်းဝတ်တော်မူခြင်းရည်ရွယ်ချက်ကဘာလဲဆိုရင်နှစ်ကောအခိုင်း1အငယ်22အခိုင်း5အငယ်5အဖက်အခိုင်း1အငယ်14အဖက်အခိုင်းလေးအငယ်30ရုပ်ကိုကြည့်မယ်ဆိုရင်တစုံတယောက်သောသူကဧဝံဂေလိတရားကိုကြားနာပြီးခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတဲ့အချိန်မှာတန့်ရှင်သောဝိညာဉ်တော်ရဲ့တစိုက်ခတ်ခြင်းကိုခံရတဲ့အကြောင်းဝိညာဉ်တော်ရဲ့တစိုက်ခတ်ခြင်းဟာဖယားသခင်အပိုင်ဖြစ်ကြောင်းနဲ့ကယ်တင်ခြင်းရရှိသောသူဖြစ်ကြောင်းဖယားသခင်ကိုယ်တော်တိုင်ကအမှတ်အသားပြုတော်မူခြင်းဖြစ်ပါတယ်တန့်ရှင်သောဝိညာဉ်တော်ကိုဆယံအဖြစ်ယုံကြည်သူတို့ကိုပေးထားကြောင်းအဲ့ဒီကြံ့ချက်တွေမှာဖော်ပြထားပါတယ်။တန့်ရှင်သောဝိညာဉ်တော်ကိုစယံအဖြစ်ကျွန်တော်တို့ကိုပေးထားတာဟာကျွန်တော်တို့ဟာကယ်တင်ခြင်းရရှိသောသူဖြစ်ကြောင်းဖယားသခင်ကကျွန်တော်တို့ကိုအာမခံချက်ပေးတော်မူခြင်းဖြစ်ပါတယ်။တန့်ရှင်သောဝိညာဉ်တော်ရဲ့တစိုက်ခတ်ခြင်းဟာဘယ်အချိန်အထိလဲ။ယုံကြည်သူသေတဲ့အထိကောင်းကင်နိုင်ငံတော်ကိုကျွန်တော်တို့ရောက်တဲ့အထိဖြစ်ပါတယ်။ဒါဆိုရင်ထာဝရအသက်ဒါမှမဟုတ်ကဲတင်ခြင်းဆုံးရှုံးနိုင်သလားလုံးဝမဆုံးရှုံးနိုင်ဘူးထာဝရအတွက်ဘုရားသခင်ကကျွန်တော်တို့ကိုကဲတင်တော်မူပါတယ်ကဲတင်ခြင်းရရှိကြောင်းဒါမှမဟုတ်စစ်မှန်သောယုံကြည်သူဟုတ်မဟုတ်ကိုယ်တိုင်သိနိုင်တဲ့စံတတ်နည်းမှာတန်ရှင်သောဝိညာဉ်တော်ကိုရရှိပါသလားယေရှုခရစ်တော်ကိုကဲတင်ခြင်းအဖြစ်ယုံကြည်လက်ခံသောသူတိုင်းကိုထာဝရအသက်ရရှိကြောင်းအာမခံချက်အနေနဲ့ဝိညာဉ်တော်ကိုဖယားခင်ပေးတော်မူပါれ။သင်ဟာကယ်တင်ခြင်းရရှိတော်သူဖြစ်ရင်ထာဝရအသက်ကိုရရှိပြီဖြစ်တဲ့အတွက်ကယ်တင်ခြင်းနဲ့ရှင်သောဝမ်းမြောက်ခြင်းကိုခံစားလျက်ခရစ်တော်နဲ့တူသောအသက်တာမှာတစ်နှစ်ပြီးတစ်နှစ်တိုးတက်ကြီးထွားဖို့ရန်တန့်ရှင်သောဝိညာဉ်တော်ဖယားကသင်ကိုလမ်းပြကူညီမဆတော်မူမှာဖြစ်ပါれ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။